တဘောပတ်ဝန်းကျင်ကိုဖျက်ဆီးတာတွေတဘောတရားဇာတာတွေကိုတရားမွန်ထုတ်ယူနေတာတွေနဲ့မြန်မာမဲ့ဖြစ်အောင်တရားမွန်လှုပ်ဆောင်နေတာတွေနဲ့ဆက်နွယ်တဲ့ပြစ်မှုတွေကိုအဓိကအလေးပေးလှုပ်ဆောင်သွားမယ်ဆိုပြီးတော့နိုင်ငံတကာရာဇဝတ်တရားရုံး ICC ကပြောလိုက်ပါတယ်ကုလသမဂ္ဂကကြောတောင်းနောက်ခံပေးထားတဲ့ The Hague အခြေစိုက် ICC ရုံးဟာ2002ခုနှစ်စတင်တည်ထောင်ချိန်ကစပြီးတော့အများအပြားလူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုစီရင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်တဘောပတ်ဝန်းကျင်ဖျက်ဆီးမှုမြေယာသိမ်းဆီးမှုတွေကအစိုးရတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလည်းလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေနဲ့တရားစွဲတာတွေအထိဖြစ်လာနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC ကကြာသပတင်းမှာပြောပါတယ်အခုလို ICC ကပြောလိုက်တာကိုမြေယာပိုင်ဆိုင်မှုအခွင့်အရေးလှုပ်ရှားသူတွေကတော့အကြီးကျယ်ကြိုဆိုခဲ့ကြပါတယ်အစင်လာအဖြစ်သိပြီးတော့တရားစွဲဆိုလို့မရှိတဲ့ဒီလိုပြစ်မှုတွေကိုပြစ်မှုဖြစ်တဲ့တရားစွဲဆိုသွားဖို့အခုခါမှICC ကစဉ်းစားလာနေတာပါကမ္ဘာတစ်ဝှမ်းမှာမြေယာသိမ်းဆီးမှုတွေပုံမတွေ့လာနေရပြီးပြီးခဲ့တဲ့10နှစ်အတွင်းအစိုးရနဲ့ဒေသခံအစိုးရတွေကပုဂ္ဂလိကကုမ္ပဏီတွေကိုမြေဟက်တာတန်ပေါင်းများစွာခွဲဝေပေးတာတွေလုပ်ခဲ့ပါတယ်ဒီလိုလုပ်တာကြောင့်အတော်များများဟာသူတို့ရဲ့နေရာတွေကနေအတင်းကျပ်ဖယ်ခိုင်းခံရတာဌာနေတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုစိတ်သွုံးအောင်လုပ်ခံရတာဟာရချိုးတဲ့တာတွေနဲ့တဘောဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်စေတယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားနေတဲ့ Global Witness အဖွဲ့ကြီးကလည်းပြောလိုက်ပါတယ်ခင်ဗျာ